မလေးရှားထိန်းသိမ်းစခန်းမှာရှိနေတဲ့မြန်မာနိုင်ငံသားအယောက်3000ကျော်ကိုနှစ်နိုင်ငံဆက်ဆွေးမှုတွေတိကျလုပ်ပြီးမှမြန်မာဘက်ကပြန်လက်ခံသွားဖို့ရှိရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ရက်လွန်နေထိုင်သူတွေပြစ်ချက်ရှိလို့ထိန်းသိမ်းထားသူမြန်မာနိုင်ငံသားအယောက်3000ကျော်စည်ရင်းကိုမလေးရှားအစိုးရဘက်ကပေးပို့ထားပေးမယ်။ဆက်ဆွေးရတွေလုပ်ပြီးမှပြန်လက်ခံသွားမယ်လို့မလေးရှားမြန်မာတန်ယုံတန်ယုံအုပ်ဦးကိုကိုလွင်က VOA ကိုပြောပါတယ်။
ကျွန်တော်တို့ညီညီနိုင်လို့ရှိသေးတယ်မလေးတက်နဲ့လေဒီကျွန်တော်တို့ဆွေရပဲနဲ့ညီနိုင်လို့ရှိသေးတယ်မြန်မာနိုင်ငံသားတွေမှန်မှန်ပေါ့အချင်းတော်လေးကကျွန်တော်တို့ဟိုပါတော့3,120ယောက်ရှိပါတယ်လို့သူကပြောပေးနေလို့ကြားဟုတ်ကိုယ်နိုင်ငံသားတွေမှန်ရဲ့လားမှန်မလားလားကျွန်တော်တို့စီစစ်ဖို့လုပ်အောင်ပါပေါ့နော
်ထိန်းသိမ်းစခန်းကသူတွေကိုမလေးရှားအစိုးရဘက်ကကုန်ကြမ်းဈေးခံပြီးပြန်ပို့ပေးမယ်လို့ကန့်လန့်ထားပေမယ်လက်ခံဖို့အဆင်မပြေသေးဘူးဆိုတာမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကစာပြန်ခဲ့ရလို့မလေးရှားသတင်းမီဒီယာတခုကအမည်မဖော်လိုသူတဦးက VOA ကိုပြောပါတယ်။ COVID-19 ရောဂါမလေးရှားအချင်းထောင်တွေထိကူးစက်လာလို့မြန်မာနိုင်ငံသားတွေပြန်ခေါ်ဖို့ကြံ့ကြာနေရကြောင်းမြန်မာတန်ရုံတောင်ရှိသူတွေကပြောပါတယ်။မြန်မာအစိုးရဘက်ကထိန်းသိမ်းစခန်းကသူတွေကိုစစ်ဆေးရကြံ့ကြာနေတယ်လို့ပြန်မို့ဆောင်ဆိုင်နေရဲ့ထောင်ထဲချီရဲ့ပြင်ပကသူတွေအတွက်လည်းလှုပ်ဆောင်တာနှိကွေးနေရလို့မလေးရောက်မြန်မာတွေကတုံ့ပြန်ကြပါတယ်။
တော်ကားကြီးပြမတော့ခေါ်မှာလေဆောင်ကြတဲ့လူတွေကိုလည်းအကုန်ဝင်သမားတွေပဲခေါ်တာပေါ့နော်အဲ့လိုပြောတယ်ကျွန်တော်တို့မပါဘူးပေါ့နော်ဆိုတော့ညီမတို့တို့မပါကြဘူးပေါ့နော်ကျန်ကျင်တဲ့လူတွေတကုန်ချင်းနေတာပြင်မှာငိုဟာကြီးဟာတွေတခါရအောင်ရစားကြမတော့ကြမဲ့မနေ့လူတွေအများကြီးပဲနောက်ပြီးလမ်းမေးမှလည်းရှိရတယ်ကွာကိုမတူတူတွေလည်းမဟုတ်အများကြီးရဲ့
ကွာလာလမ်ပူမျိုးကမြန်မာလူသားမက်ယူဆန္ဒပြောသွားတာပါမြန်မာအများစုလုံနေတဲ့စက်ယုံတွေစားတော့ဆိုင်တွေကမလေးရှားမှာပုံမှန်မလဲပတ်သေးပါဘူးအလုတ်လက်မဲ့ရွှေပြောင်းလူသားတွေကလည်းများလာနေပါတယ်။ကွာလာလမ်ပူမြို့စလန်ကောကကိုအောင်စောကလည်းအခုလိုပြောပါတယ်
။ဟိုပါသူသမားတွေလည်းဒီကတစ်ခါရောက်နေတာတော့ဘယ်လိုပြောမလဲကိုဝန်တွေပေါ့အခုတချို့ကိုဝန်တွေဆိုရင်မူဟာဝတ်ချေကနေဒီလေမရှိတော့မပြန်တာရှိနေ။အားလုံးကဒီကကျွန်တော်ဆွေးနွေးအောင်ဆိုနေတော့ကိုဝန်တော့ပေါ့
။မြန်မာအစိုးရကကေဆေးရေးလေရင်စီစဉ်ပြီးမေလ၈ရက်မှာမြန်မာနိုင်ငံသားအယောက်100နဲ့မေလ20မှာဒုတိယအကြိမ်195ယောက်ကိုပြန်ခေါ်ခဲ့ရပါ။မလေးရှားအစိုးရကလည်းထိန်းသိမ်းစခန်းကမြန်မာ391ယောက်ကိုသူ့အစီအစဉ်နဲ့မေလ17ရက်ကပြန်ပို့ပေးခဲ့ပါတယ်။ထိန်းသိမ်းစခန်းကသူတွေပြင်ပမှာဒုက္ခရောက်လို့ပြန်ချင်သူအရေအတွက်ကတောင်းတဲ့ချီရှိနိုင်တယ်လို့မြန်မာလူမှုကွန်ရက်အတိုင်းဝန်းကခန့်မှန်းကြပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်ကနေပြပို့ခဲ့တာပါ။